ိုင်းနိုင်ငံမှာ COVID-19 အရေးပေါ်ကာလအတွင်းပိတ်မိနေတဲ့မြန်မာအလုပ်သမားတွေကိုမေလ22ရက်နေ့ကနေစလို့တရက်ကိုလူ100ကျော်နှုန်းနဲ့ပြန်လည်ခေါ်ယူဖို့စီစဉ်နေတဲ့အကြောင်းကိုပြောပြပါမယ်။ကျမအေးမှာပါ။ထိုင်းနိုင်ငံမှာ COVID-19 အရေးပေါ်ကာလအတွင်းမှာအလုပ်လက်မဲ့ဖြစ်ပြီးနေထိုင်စားတောက်ရေးအခက်အခဲဖြစ်နေတဲ့အလုပ်သမားတွေအနေနဲ့နေရပြင်နေတယ်ဆိုရင်အလုပ်သမားတန်အရာရှိရုံကိုစည်ရင်းပေးသွင်းပြီးပြန်လို့ရပြီဖြစ်ကြောင်း AAC အလုပ်သမားကူညီရေးအဖွဲ့ရဲ့တာဝန်ခံကိုရဲမင်းကအခုလိုပြောပြပါဗျာ။ဟု
တ်တယ်။အဲ့ဒီမှာမြန်မာတန်ရုံလို့သွားတန်ရှိရဲ့ကျွန်တော်တို့အပိအကောင့်ရှိတယ်အပိ Facebook ပိအကောင့်ရှိတယ်အဲ့ဒီပိမှာသွားပြီးတော့ဒီပြင်နေတဲ့လူတွေကကိုယ့်ရဲ့အချက်လက်တွေကိုပို့ပေးရမယ်ဖောင်ပြရမယ်ပေါ့နော်။တချို့ကောင်းမပြည့်တဲ့လူတွေဆိုရင်အဲကိုယ့်မှာရှိတဲ့အဲ passport မျက်နှာပြင်လို့အဲ CI စာအုပ်မျက်နှာပြင်လို့အပိရင်ကျွန်တော်တို့ဝတ်ပါမစ်ကျွန်တော်တို့ဒီမိတ်တူပဲဖြစ်ဖြစ်ပါလေဝတ်ပါမစ်မျက်နှာပြင်လို့အပိရင်ကျွန်တော်တို့ MOU တွေဆိုရင်ဒီ liver cut စမတ်ကတ်ပေါ့နော်မြန်မာပြည်ဒီမြဝတီကျောင်းလုံးကြီးစခန်းမှာရိုက်ခဲ့တဲ့စမတ်ကတ်မျက်နှာပြင်လို့အဲ့ဒါတွေကိုလမ်းပို့ပေးရမယ်ဒီ messenger account တွေကနေပြီးကိုယ့် account ကိုယ့် account တွေကနေပြီးပေါ့နော်အဲ Facebook account တွေနဲ့ပို့မယ်ပြီးရင်ကျွန်တော်တို့အဲ့ဒါကိုမြန်မာတိုင်းလို့မှာတိုင်းရရှိရုံကလို့မှာတိုင်းရှိရုံကနေပြစစ်ပြီးတော့ဒီကိုယ့်ရဲ့ messenger ထဲမှာပြန်ဝင်ကြည့်ရဲစာပြန်ပို့ပေးမယ်အဲ့ဒီနောက်ကစားပါရင်ပြန်လို့ရပြီအခုလောလောဆယ်သတ်မှတ်ထားတာတော့အဲ့လိုပြန်ဝင်ကြည့်တဲ့လူတွေကိုတရက်ကို200ကျွန်တော်210နှုန်းပေါ့နော်ပြန်ဝင်ကြည့်မယ
်အခုဆိုရင်မြန်မာတိုင်းရုံရဲ့စီစဉ်ဆောင်ရွက်ချက်ကြောင့်ဒုက္ခတွေ့နေတဲ့မြန်မာတွေအတွက်အခုညီရသွားစီတယ်ဆိုပြီးကိုရဲမင်းကပြောပြပါတယ
်လောက်ဆောင်ချက်ကိုကျွန်တော်အနေနဲ့ထောက်ခံတယ်ပေါ့နော်လူမရည်လည်းအခုအိမ်ပြန်ဖို့အတွက်လမ်းကြောင်းပွင့်သွားပြီ၊အင်ပြေသွားပြီ။တကယ်ပြိမိနေတဲ့လူတွေ၊မိသားစုဆုံးလို့မပြန်ရတဲ့လူတွေ၊အဲကျွန်တော်တို့ဒီအပေါ်မှာလည်းကျမကြီးမကောင်းဘူး၊မမကြီးမပြန်ပဲပြိမိနေတဲ့လူတွေ။ဘုရားလုံးတွေပြုတ်၊လောက်ကနေမောင်းထုတ်၊အခန်းကရေကမရှိတဲ့နဲ့စားစိတ်ကစားပြတ်နေတဲ့လူတွေအများကြီးပဲ။အဲ့လိုလူတွေဆိုအခုဖောက်ဖောက်ရသွားတာပေါ့နော်။အဲ့အဲ့တော့ကျွန်တော်ကတော့အခုဒီအိမ်ပြန်ပြီးပြန်ရကျွန်တော်ဆိုင်းရောက်နေပါပြီဒါအိမ်ပြန်နေတဲ့လူတွေဆိုအကောင်းဆုံးအဆင်ပြေတဲ့စနစ်ပါပဲ။အဲ့ဒီ
အခုဆိုရင်မေလ22ရက်နေ့ကနေစတင်ပြီးဘန်ကောက်အဝေးပြေးကားဂိတ်ကနေည10နာရီတကြိမ်ည17နာရီတကြိမ်ရင်းနှန်းနေနဲ့လိုက်ပါပို့ဆောင်မှာဖြစ်ပြီးဒီကားတွေနဲ့အတူရဲကားတွေလည်းအဆောက်အအုံတွေဖြစ်ပါဝင်မှာပါကားတစ်စီးမှာတော့မြမလို့တမ22ဦးသာလိုက်ပါဝင်ရမှာဖြစ်ပြီးလူတဦးကိုကားက2ဆနှုန်းနဲ့ဘန်ငွေ1000ကျော်ပေးရမှာဖြစ်ပါတယ်ဘန်ကောက်နဲ့အလှမ်းဝေးတဲ့နေရာတွေကနေရပြန်ကြမဲ့သူတွေအနေနဲ့ကတော့မိမိတို့အစီအစဉ်နဲ့ပြန်ကြမယ်ဆိုရင်တော့ထိုင်းနိုင်ငံရဲ့ညမထွက်ရအမိတ်ကာလမှာပြန်ခွင့်ရမှာမဟုတ်ပဲမနေ့၄နာရီကနေည၁၇နာရီအတွင်းမှာမဲဆောက်မြို့ဒီမဲဆိုင်တာချီလိတ်ရနောင်းကော့တောင်းလန်းကနေပြန်ခွင့်ရမှာဖြစ်ပါတယ်။ဒါပေမဲ့နေရပြန်သူတွေဟာမြန်မာလူသမားတန်ရာရှိရုံကိုစည်ရင်းပေးသွင်းရမှာဖြစ်ပြီးတဦးချင်းထောက်ခံချက်တွေရရှိမှသာနေရကိုပြန်လို့ရမှာဖြစ်ပါတယ်COVID-19 အရေးပေါ်အခြေအနေမှာထိုင်းနိုင်ငံအတွင်းခရိုင်တစ်ခုနဲ့တစ်ခုအတော်အလာပိတ်ပင်ထားတဲ့အတွက်နေရပြန်လို့တဲ့မြန်မာတွေအခက်အခဲတွေ့နေတာကိုထိုင်းနဲ့မြန်မာနှစ်ဖက်အစိုးရတွေညှိနှိုင်းပြီးအခုလိုဖြေရှင်းပေးခဲ့တာပါ။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ။